Africa in Burmese.
မင်္ဂလာညနေခင်းပါဒေါက်တာရှင်များရှင်၂၀၁၈ခုနှစ်စက်တင်ဘာလ23ရက်တွင်ဝင်ဝင်ညနေခင်း VOA စီစဉ်တွေကို Breaking ပြန်စုပြီးတော့ Washington DC ကနေ6နိုင်ခွဲကနေ9နိုင်ထိ line to meter 19.25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မအီတန်စမဒီညနေခင်းလွှင့်စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးတော့မှာပါ
။ကျွန်မသင်ခင်ထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုကိုသားညုံနဲ့အတူကြီးညာပါမယ်။အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အမည်စင်တင်သွင်းခံထားရတဲ့ Brett Kavanaugh ရဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်တာခံခဲ့ရပါတယ်လို့ဆိုတဲ့အမျိုးသမီးကလွှတ်တော်ကော်မတီရှေ့မှောက်မှာထွက်ဆိုဖို့ယာယီသဘောတူလိုက်ပါပြီ။အမေရိကန်နိုင်ငံတွင်းကရွှေ့ပြောင်းနေထိုင်သူတွေအတွက်ထောက်ပံ့ကူညီရေးအစီအစဉ်တွေဖြတ်တောက်မဲ့အဆိုပြုချက်တစ်ခုကိုမနေ့တုန်းကပဲအမိမြေလုံခြုံရေးဝန်ကြီးဌာနကကြေညာပါတယ်ဒီလိုထိတ်တဲရောက်သတင်းတွေကြားချရပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီနေ့တွေသောတာရှင်နေနားဆင်ကြမယ်ဒီမှာတော့ရိုဟင်ဂျာတွေဂုံတိတ်ခါရှိရှိနေရပြန်နိုင်ရင်းနဲ့နိုင်ငံသားဖြစ်ခွင့်အကြောင်းနဲ့ပတ်သက်ပြီးရော
ဟာသူတို့နေတန်းလို့ပါတယ်လေအခု6နှစ်ရှိပါပြီဒီနေ့လေသူတို့အဲဒီရိုဟင်ဂျာအချမ်းနေတဲ့ပတ်သက်လို့မြန်မာနိုင်ငံမှာ
ရှိတယ်ရင်းချေဆိုင်ရိုဟင်ဂျာရေဦးဆောင်နှုတ်ဆက်နေသူဒေါက်တာဝါကာဦးတကအခုလိုပြောသွားတာကိုမကြားခင်မှာတွေ့ဆုံမေးမြန်းခန်းတွေမှာပြည်သူနာဆင်ကြားဖို့ရှိပါတယ်ဒါပြင်မလေးရှားနိုင်ငံမှာဖမ်းမိတဲ့နိုင်ငံသားတွေထဲမှာမြန်မာတွေလည်းပါဝင်တဲ့အကြောင်းနဲ့ဂျပန်ရင်တင်းမှုကိုသိချင်တော့ဗီဒီယိုမှာသွားပြီးတော့လေ့လာနိုင်တဲ့အကြောင်းစာတွေကိုလည်းဒီနေ့နေမှာနားဆင်ကြားဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်တဲ့တွင်တွေကိုဗတ်တင်ကြီးထိုင်းနဲ့ကိုသားညိုဦးတို့ကကြီးညာပေးပါလိမ့်မယ်
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အမည်တင်သွင်းခံထားရသူ Brett Kavanaugh ကလိင်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့တယ်လို့စွပ်စွဲထားတဲ့ Christian Blasey Ford အနေနဲ့လာမယ့်ကြာသပတေးနေ့မှာလွှတ်တော်ကော်မတီရှင်းမောက်ထွက်ဆိုဖို့သူမရဲ့အကျိုးဆောင်ရှင်းနေတွင်နဲ့အထက်လွှတ်တော်တရားရေးကော်မတီကြားယာယီသဘောတူညီချက်ရရှိသွားပါပြီ။မနေ့စနေနေ့ကနှစ်ဖက်တို့တယ်လီဖုန်းဆက်ဆွေးနွေးပြီးတဲ့နောက်သဘောတူခဲ့ကြတယ်လို့မီဒီယာတွေမှာဖော်ပြကြပါတယ်။ကော်မတီရှင်းမောက်ကြားနာမှုနဲ့ပတ်သက်ပြီးစီကံချက်တွေကိုတော့ဒီကနေ့တနင်္ဂနွေနေ့မှာဆက်ပြီးဆွေးနွေးကြမယ်လို့ခန့်မှန်းထားကြပါတယ်။ဆွတ်ဆွဲထားသူ Christian Blasey Ford ကကော်မတီရှေ့ထွက်ဆိုဖို့ဖိတ်ကြားချက်ကိုလက်ခံလိုက်ပြီးလို့ပြောထားတဲ့အီးမေးလ်တစ်စောင်ကို Ford ရဲ့ရှင်းလင်းတွေကပို့လိုက်တာပါ။အီးမေးလ်ကနေတဆင့်ပေးပို့ထားတဲ့ဖိတ်ကြားချက်ထဲမှာဖော်ပြထားတာအများပြားဟာသူရဲ့ဆွဆွဲချက်တည်းအပေါ်မျှတာပြီးဘဲမလိုက်တဲ့စုံစမ်းစစ်ဆေးမှုလုပ်မယ်လို့ကော်မတီကကြေပေးထားတာနဲ့လုံးဝကိုက်ညီမှုမရှိသလိုသတင်းပေါက်ကြားမှုနဲ့လုပ်ငန်းစဉ်ကိုထိခိုက်စေတဲ့အနိုင်အထက်လုပ်မှုတွေအပေါ်စိတ်ပြက်ရပေမဲ့လည်းအသေးစိတ်တွေအပေါ်သဘောတူနိုင်ကြမယ်လို့မျှော်လင့်ထားတဲ့အကြောင်းရှင်းလင်းတွေပြန်ပို့တဲ့အီးမေးလ်ထဲမှာဖော်ပြထားပါတယ်ထွက်ဆိုပွဲလုံးမဲ့အခမ်းအနားကိုသတင်းမီဒီယာတွေဝင်ရောက်ခွင့်ကတ်တပ်ဖို့နဲ့အဲ့ဒီအချိန်မှာမစ္စတာကက်ဗနော့ရှိမနေဖို့အစောပိုင်းမှာ Ford နဲ့သူ့ရဲ့ရှင်းနေတွေကတောင်းဆိုထားတာပါထွက်ဆိုပွဲကိစ္စအကြောင်းပြန်ဖို့အတွက်ထက်လွတ်တော်ကော်မတီကတောက်ချာညည10နာရီနောက်ဆုံးသတ်မှတ်ပေးခဲ့တာပါဒါပေမဲ့လည်းတောက်ချာည10နာရီမထိုးခင်မိနစ်ပိုင်းအလိုမှာပဲနောက်ထပ်တရတိုးပေးဖို့ Ford ရဲ့ရှင်းနေတွေကပန်ကြားခဲ့တာဖြစ်ပါတယ်
အီရန်နိုင်ငံအနောက်တောင်ပိုင်းကဆေးပြခန္ဓာတစ်ခုလုံနေခြင်းတိုက်ခိုက်ခံရမှုတွေအတွက်အီရန်သမ္မတကနေပြီးတော့ဒီအမေရိကန်ပြည်အောင်စုနဲ့ပင်လယ်ခွေ့ဒေသကအာရဗ်မဟာမိတ်တွေအပေါ်မှာပြစ်တင်လိုက်ပါတယ်ဒီတိုက်ခိုက်မှုကြောင့်လူ25ဦးထက်မနည်းသေဆုံးခဲ့ရပြီးတော့အနည်းဆုံး80တန်းရရှိခဲ့ပါတယ်ဒီဒေသအတွင်းခြေသားနိုင်ငံလေးတွေအားလုံးဟာအမေရိကန်ရဲ့အားပေးထောက်ခံမှုနဲ့ရပ်တည်နေကြတာလို့အီရန်သမ္မတဟာဆန်ရဟိုနီကတရုတ်အနေနဲ့မှပြောကြားသွားပါတယ်ဘယ်နိုင်ငံတွေလဲဆိုတာကိုတော့မဖော်ပြပါဘူးဒါလိုမျိုးရာဇဝတ်မှုတွေကျူးလွန်မှုတွေအမေရိကန်ကဒီလူတွေကိုသွေးထိုးမြှောက်ပေးပြီးတော့လူအပ်တာတွေထောက်ပံ့ပေးနေတာလို့အီရန်တပ်ပကဆွဆွဲသွားပါတယ်။အမေရိကန်တွေဟာကမ္ဘာကြီးကိုဘိုးကျဆွမှုနေတယ်လို့လည်းကုလသမဂ္ဂအထူးညီလာခံတက်ဖို့အီရန်ကအထွတ်မှာသမ္မတရူဟာနီကပြောသွားပါတယ်။အီရန်မျိုးသားကြိုးစည်းပွားအတွက်ဥပဒေပေါင်းတွင်းကနေပြီးတော့ဒီတိုက်ခိုက်မှုအပေါ်မှာသူတို့တုံ့ပြန်ကင်တွယ်မယ်လို့လည်းအီရန်သမ္မတကဆိုပါတယ်။အမေရိကန်အနေနဲ့သူ့ရဲ့ကျူးကျော်ရန်စားမှုတွေအတွက်နောင်တရစေလိမ့်မယ်လို့လည်းအီရန်သမ္မတကပြောပါတယ်။အစ္စလာမ်အစိုးရအကြမ်းဖက်ဝါဒဆွဲတွေကိုဆန့်ကျင်တဲ့နေရာမှာအီရန်ပြည်သူတွေနဲ့အတူရပ်တည်ပြီးတော့အခုလိုမျိုးထိတ်လန့်စရာအခြေမှာတော့အီရန်ပြည်သူတွေအတွက်အမေရိကန်ပြည်အောင်စုအနေနဲ့စာနာဂိယူနာဖြစ်ရတယ်လို့နိုင်ငံကြီးဌာနပြောခွင့်ရသူ Heather Nguyen ကပြောပါတယ်။စင်နီကတိုက်ခိုက်မှုမှာတော့တရက်သမား2ဦးအသေးရမိပြီးတော့တန်တရားရှိသူ2ဦးကိုဖမ်းမိထားတယ်လို့အီရန်တာဝန်ရှိသူတွေကပြောပါတယ်။ Afes ဒေသလူမျိုးရေး RS လှူရှာမှုအဖွဲ့လို့အမည်ပေးထားတဲ့အုပ်စုတစ်ခုနဲ့ IS အဖွဲ့တို့ကသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောဆိုထားပါတယ်ခင်ဗျာ။
တန်ဇာနီးယားနိုင်ငံမှာပြီးခဲ့တဲ့ကြာသပတေးနေ့ကဗစ်တိုးရီးယားရေကန်ကြီးရဲ့ဂရိုတင်မောနစ်မြုပ်မှုမှာတေဆုံးသူ169ဦးအထိရှိလာပြီး မနေ့စနေနေ့တုန်းကတော့အသက်ရှင်ခြင်းရည်သူတဦးကိုကယ်ဆယ်နိုင်ခဲ့တယ်လို့သတင်းတွေကဖော်ပြပါတယ်အသက်ရှင်လွတ်မြောက်လာသူကအင်ဂျင်နီယာတဦးဖြစ်တဲ့ Alphonse Charahani ဖြစ်ပြီးသူကမှောက်နေတဲ့တင်ပေါ်ရဲ့စက္ကန့်နဲ့မှအလုံးပိတ်ပြီးနေခဲ့တာလို့နိုင်ငံပိုင်မီဒီယာနဲ့တာဝန်ရှိသူတွေကပြောဆိုဖော်ပြကြပါတယ်သူတို့တင်ပေါ်အတွင်ပိုင်းကိုမနေ့စနေနေ့ကတတိယမြောက်နေ့အဖြစ်အနာပိုင်းတို့ဆက်လက်ရှာဖွေခဲ့ကြသလိုရေရင်တိတ်မောက်ရတဲ့အကြောင်းရင်းကိုလည်းစုံစမ်းစစ်ဆေးနေကြပါတယ်မောင်နီရီရီတင်မော်တဲကတည်ဆုံးသူတွေရဲ့ရုပ်အလောင်းတွေကိုလည်းရှာပွေကဲဆယ်ရဲ့အဖွဲ့တွေတနေ့ကုန်ထုတ်ယူနေကြပါတယ်ယူကီရီဝီကျွန်းကနေဘူဂိုလိုရာမြို့ကယူကာရာကျွန်းကိုသွားမဲ့ခီးတဲ့တင်ဂရုတင်မော်နှိမ့်ုပ်ခဲ့တာလို့တန်ဇန်နီးယားနိုင်ငံပိုင်အသံလွှင့်ဌာနကကြေညာထားပါတယ်
အမေရိကန်နိုင်ငံတွင်းကရွှေပြောင်းနေထိုင်သူတွေအပေါ်အာဟာရစေဝါနေအိမ်စသဖြင့်ထောက်ပံ့ကူညီအစီအစဉ်တွေကိုဖြတ်တောက်မဲ့အစိုးရပြုချက်တစ်ခုကိုအမေရိကန်ပြည်တွင်းလုံခြုံရေးဝန်ကြီးဌာနကစနေနေ့နှောင်းပိုင်းမှာကြေညာလိုက်ပါတယ်။ဒီအစိုးရပြုချက်အရဆိုရင်တော့အမေရိကန်ပြည်တော်စုကိုလာရောက်အခြေချမဲ့ဒုက္ခသည်တွေအတွက်အခက်ကြုံစေမှာပါ။ရွှေပြောင်းလာသူတွေအနေနဲ့ကိုယ့်ကိုယ်ကိုမိကိုအားထားလာစေဖို့နဲ့ဒီရွှေပြောင်းသူတွေကြောင့်အခွန်ထမ်းအမေရိကန်ပြည်သူတွေအတွက်ဝင်တော့ဝင်ဖို့မဖြစ်စေဖို့အတွက်အခုလိုဆောင်ရတာဖြစ်တယ်ဆိုပြီးတော့ပြည်တွင်းလုံခြုံရေးဌာနဝန်ကြီး Krishna Nazan ကပြောပါရယ်ဒီအဆိုပြုချက်ဥပဒေဖြစ်ဖို့ကတော့လွတ်တော်ရဲ့အတည်ပြုချက်တော့ရယူဖို့လိုပါသေးတယ်ဒီအဆိုပြုချက်အရဆိုရင်တော့ရွှေပြောင်းနေထိုင်သူတွေအနေနဲ့အမေရိကန်ပြည်အောင်စုအတွင်းအမြဲတမ်းနေထိုင်ခွင့် Green Card ရဖို့ပို့ပြီးတော့ခက်ခဲသွားအောင်လည်းလုပ်ထားပါရယ်တူချင်းရဲ့အသက်ရွယ်ကျန်းမာရေးလူမှုရေးစသဖြင့်ရည်တည်မှုအနေထားအရအဆိုရပေါ်မှာရေရှည်မိခိုနေရမဲ့သူတွေကို public charge လူလူအတွက်ဝင်ပြည့်စေတဲ့လူတွေလို့ဆိုပြီးတော့လူဝင်မှုကြီးကြပ်ရေးအရာရှိတွေကတတ်မှတ်လိုက်လို့ရှိရင်အဲ့လူတွေကိုပြည်ဝင်ခွင့်ကန့်သက်တာဒါမှမဟုတ်အမြဲတမ်းနေထိုင်ခွင့်ပေးဖို့ကန့်သက်တာတွေလုပ်နိုင်တယ်ဆိုတဲ့စီမင်းကအမေရိကန်မှာမူလကရှိပြီးသားပါဒါဟာအမေရိကန်ပြည်အောင်စုကိုဝင်ရောက်လာပြီးတော့အစိုးရထောက်ပံ့ယူထားတဲ့လူတိုင်းအတွက်တော့အကျိုးမဝင်ခဲ့ပါဘူးဒါပေမဲ့လည်းအခုစီမင်းအစ်စ်အရဆိုရင်တော့ public charge သတ်မှတ်မှုကပိုကျေပြန့်လာပြီးတော့အစိုးရထောက်ပံ့ယူမဲ့သူတွေအတွက်ပါအကျိုးဝင်လာပါတယ်ဒီစီမင်းအစ်စ်ကိုအသေးစိတ်ကိုတော့ဇာမဲ့သတင်းပတ်တွေအတွင်းမှာတရားဝင်ချပြမှာဖြစ်ပြီးတော့လူလူအနေနဲ့ရက်60အတွင်းမှာဒီပေါ်မှာသဘောထားမှတ်ချက်တွေပြုဖို့ကြဖို့လွယ်ဆရာကတောင်းခံထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာစီစဉ်နေလို့ညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ไซโดมีเตอร์25กิโลเฮิรตซ์11965ลูกอ่ะนี่ก็ทุ่นเลยไปเลยครับเนี่ย
บิวยเมียนมาร์ไวซีซั่นเนี่ยตะนิงกระหนี่ญะนี่กินตะเรียนนี่ก็น่าสนใจล่ะဖြစ်ပါတယ်อนาคตกันกาจี้หยัวตะคู่กะเดต้ากันတွေอนิเน่ตรุเยอินดูโกออตโตบาลตะเยนี่နောက်ဆုံးท้าဖြတ်ပြရမယ်လို့อิสราเอลကตรีပေးလိုက်ပါတယ်คันเอลอามากะอะส่าอုံတွေอาလုံးအော်တိုဘားလာတရက်2018ခုနှစ်နောက်ဆုံးထားဖြိုချရမယ်ဆိုတဲ့သတိပေးချက်ကိုဒေသခံတွေလက်ခံရရှိထားပြီးဖြစ်ကြောင်းအစ္စရေးကာကွယ်ရေးဝန်ကြီးဌာနကဒီကနေ့တနင်္ဂနွေနေ့ကြေညာချက်ထုတ်ထားပါတယ်။ပါလက်စတိုင်းတွေဘက်ကသူတို့အိမ်တွေမဖြတ်ဘူးဆိုရင်ဘာဖြစ်လာမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ရွာရဲ့ပြောခွင့်ရအစ်တအဘူခါမစ်ကတော့ဘယ်သူမှထွက်မှာမဟုတ်ဘူး။မောင်းထုတ်ခံရမှာဖြစ်တယ်လို့ပြောပါတယ်။ခွင့်ပြုချက်မရှိဘဲဒီရွာကိုစောက်ခဲ့တာလို့အစ္စရေးဘက်ကပြောဆိုထားတာပါ။ဒါပေမဲ့လည်းပါလက်စတိုင်းတွေအနေနဲ့အဆောက်အုံစောက်လုပ်ခွင့်ခွင့်ပြုချက်ရဖို့ဆိုတာကမဖြစ်နိုင်တော့ရှိပါသေး။အရှေ့ဂျေရုဆလင်ကအစ္စရေးအခြေချအရာအနည်းမှာအခုပါလက်စတိုင်းကျေးရွာကရှိနေတာပါ။ဒီကျေးရွာကိုဖျက်သိမ်းမဲ့အစီအစဉ်ကအခြေချအရာတွေတိုးချဲ့နိုင်ရည်ရည်ရွယ်ပုံရတယ်လို့ဝေဖန်သူတွေကပြောပါသေး။ပါလက်စတိုင်းကျေးရွာကအဆောက်အုံတွေဖျက်မဲ့အပေါ်အယူခံဝန်တာကိုလည်းဒီတဲ့ပါအစောပိုင်းမှာတရားရုံးချုပ်ကပေးချထားတာပါပါလက်စတိုင်းရဲ့အတွက်အခြေချနေရာသစ်တွေကိုအစ္စရေးဘက်ကကန့်လန့်ထားပါတယ်ဒါပေမဲ့လည်းပြင်သစ်သတင်းအေဂျင်စီ AFP ရဲ့အဆိုအရတော့အခြေချဖို့နေရာသစ်တခုကအမှိုက်ပုံကြီးတခုအနီးမှာဖြစ်နေပြီးနောက်တနေရာကတော့မိလာဆွန့်ပစ်ဆက်ရုံအနီးမှာဖြစ်တယ်လို့ပြောပါတယ်ဒီရွာကိုဖျက်မဲ့အစီအစဉ်ကိုအစ္စရေးဘက်ကရပ်ဖို့ကိုလည်းဥရောပနိုင်ငံအတော်များများကတောင်းဆိုထားပါတယ်ရှင်
မော်လ်ဒိုင်းနိုင်ငံမှာတော့သမရရွေးကောက်ပွဲမဲပေးမှုတွေအခုဒီနေ့တနင်္ဂနွေနေ့မှာပြုလုပ်နေပါတယ်။မြို့တော်မဲလ်မှာတော့သမရအဗ်ဒူလာယမင်းနဲ့အတိုက်ခံခေါင်းဆောင်သမရလောင်အဗရာဟမီမိုဟာမက်ဆူလာတို့နှစ်ဦးစလုံးကဒီကနေ့အစောပိုင်းကလေးကမဲပေးခဲ့ကြပြီဖြစ်ပါတယ်။လက်ရှိသမရယမင်းဟာဒုတိယအကြိမ်တက်တန်းအတွက်ဆက်ပြီးတော့ရှင်ပြိုင်နေတာဖြစ်ပါတယ်။သူသာပြန်ပြီးတော့ရွေးခါရမယ်ဆိုရင်တော့သူ့ရဲ့ပြိုင်ဘက်တွေအနေနဲ့ထောင်တွင်းအချင်းချခံရမှာဒါမှမဟုတ်ပြည်ပဘဝရောက်မဲ့အနေအထားမျိုးပြန်ရှိနေပါတယ်။ ဖန်ဆီးထားတဲ့နိုင်ငံအကျဉ်းသားတွေကိုပြန်လွှတ်ပေးဖို့ဆိုလို့ဗဟုတရားရုံးကနေခုနှစ်စော်ပိုင်းကဆုံးဖြတ်ခဲ့တဲ့အပေါ်မှာသမရယမန်ခါညှဉ်းဆန်းခဲ့ပြီးနောက်တိုင်းပြည်ကိုရေးပေါ်ချင်းတီကြီးညာပြီးတော့အုပ်ချုပ်ခဲ့တာပါ။ဒါပေမဲ့လည်းသမရယမန်အနေနဲ့ဒီမိုကရေစီလွတ်လပ်ခွင့်တော်များများပြန်ပေးခဲ့ပြီးတဲ့နောက်အခုလိုမျိုးရွေးကောက်ပွဲကျင်းပပြီးခဲ့တာကြောင့်မလို့ဒီရွေးကောက်ပွဲဟာမော်ဒိုက်နိုင်ငံဒီမိုကရေစီစနစ်ပြန်ရှင်တန်လာဖို့ဒုစရဏခိုင်ပွဲသဘောနဲ့တည်ရောက်နေပါတယ်။စင်နေတုန်းကတော့အတိုက်ခံပြိုင်ပွဲရဲ့မဲဆွက်စုံရေးရုံတုံးကိုဝင်စီးပါတယ်ရဲကဝင်စီးတာဖြစ်ပါတယ်တရားမဝင်လောရတွေရှိတာကိုရပ်တန့်စီဖို့ဖြစ်တယ်လို့ရဲကအကြောင်းပြပါတယ်မော်ဒိုင်းနိုင်ငံရဲ့ပထမဆုံးဒီမိုကရေစီနီးကျရွေးချယ်ခံခဲ့ရတဲ့သမရဖြစ်သူမိုဟာမက်နာရှိဒ်ကတော့တွက်ကြည့်မယ်ဆိုရင်တော့ဒီရွေးကောက်ပွဲဟာသမရယမန်အတွက်အနိုင်ရစရာအကြောင်းမရှိဘူးဒီမိုကရေစီအတိုက်ခံပါတီအားလုံးကသူ့ကိုဆန့်ကျင်တဲ့နေရာမှာညှဉ်းညွတ်နေကြလို့ဖြစ်တယ်လို့ပြောပါတယ်ဒါမဲ့လို့လေရလက်ချင်ညာရင်တော့မဲယုံတွေကမဲအကြီးအတွက်နဲ့ဆန့်ကျင်ဘက်ဖြစ်လာလိမ့်မယ်ဆိုပြီးတော့သူကသတိပေးပါတယ်နာရှိဒ်က2008ခုနှစ်ကလုပ်တဲ့ပါတီဇန်ရွေးကောက်ပွဲမှာသမရဖြစ်လာခဲ့တဲ့သူဟာအဲဒီနောက်စစ်တပ်ကအာဏာသိမ်းခံပြီးတော့2012မှာသူယာလူကနှုတ်ထွက်ခဲ့ရပါတယ်။2013သမရရွေးကောက်ပွဲမှာတော့သမရယမင်းကိုရှုံးနိမ့်ပြီးတော့ဆွဲချက်တွေနဲ့တရားရင်ဆိုင်ခဲ့ရပါတယ်။အဲဒီမှုမှာတော့2013နှစ်ကြာပြီးတော့ကျမကြီးအရာဗြိတိန်ကိုတွားရောက်စီးကူတာခွင့်တော့ရပါတယ်။အဲဒီမှာသူဟာဗြိတိန်မှာခလုံးငွေယူခဲ့တာဖြစ်ပါတယ်ခင်ဗျာ။
အင်ဒိုနီးရှားသမ္မတရွေးကောက်ပွဲအတွက်စည်းရုံးလှုပ်ရှားမှုတွေကိုဒီကနေ့တနင်္ဂနွေနေ့မှာတရားဝင်စတင်လိုက်ပါပြီ။ရွေးကောက်ပွဲစည်းရုံးလှုပ်ရှားမှုတွေကြောင့်ဘာသာရေးလူမျိုးရေးကွဲပြားမှုတွေပိုပြီးပြင်းထန်လာမယ့်အပေါ်စိုးရိမ်နေကြချိန်မှာပဲကိုစလဲလောင်နှစ်ဦးတို့ကတော့ငင်းချမ်းရေးတင်ကိတဂျုံငှက်တွေလွတ်ခဲ့ကြသလိုငင်းချမ်းနဲ့ရှင်ပြိုင်မှုဖြစ်စေရပါမယ်လို့ကတိပြုလိုက်ကြပါတယ်။လာမယ့် AP မှာကျင်းပမယ့်ရွေးကောက်ပွဲမှာတော့လက်ရှိသမ္မတဂျိုကိုဂျိုကိုဝီဝီဒိုဒိုနဲ့2014ခုနှစ်ကသမ္မတရွေးကောက်ပွဲမှာသူ့ကိုရှုံးနိမ့်ခဲ့တဲ့စစ်ဘိုဂျိုဟောင်းအမျိုးသားရေးပြင်ထန်တဲ့ပရာဘိုဝိုဆူဗျန်တိုတို့ရှင်ပြိုင်ကြမှာပါဒီကနေ့ဂျကာတာမြို့တွင်ခြိတက်ပွဲမှာတော့ရိုးရာဝတ်စုံတွေနဲ့ကိုယ်စားလှယ်လောင်းတွေကငြိမ်းချမ်းစွာစီယုံရေးကြီးညာချက်တွေကိုဖတ်ကြားခဲ့ကြပါတယ်ရှင်
ဟောင်ကောင်ကနေတရုတ်ပြည်မှကြီးကိုပြေးဆွဲတဲ့ပထမဆုံးအမြင်ရထားဟာတနင်္ဂနွေနေ့မှာရှန်ဇန်ဘူဒါယုံကိုဆက်ရောက်ပါတယ်။အသက်ဆောက်လုပ်ထားတဲ့ဟောင်ကောင်ကကိုလွန်ဝက်စ်ဘူဒါယုံကနေပြီးတော့တနင်္ဂနွေနေ့ဒီသားဆန်ကျင်မနေ့9နိုင်မှာတရုတ်နိုင်ငံရှန်ဇန်နော့ဘူဒါကိုစတင်ထွက်ခွာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ပဒိန်ဤထိုင်နယ်ကိုတာနီဥရောပသတင်းလေးကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မရည်ရဲ့တွေးဆမင်းမြန်ကောင်ကိုတင်ဆက်ပေးကြပါရစေ။အခုရင်ဆုံးတော့ဒီရိုဟင်ဂျာတွေဂုံတိတ်ခါရှိရှိနေရပြန်နိုင်ရင်းနဲ့နိုင်ငံသားဖြစ်ခွင့်ရလွယ်အကြောင်းရိုဟင်ဂျာကြီးလှူရှားသူတယောက်ကပြောဆိုထားတဲ့အကြောင်းတင်ဆက်ပေးကြပါရစေ။ရိုဟင်ဂျာအခြေအနေမှာ ICC နိုင်ငံတကာရာဇဝတ်ခုံရုံးတီရောက်ဖို့မလိုလားပဲနဲ့ရိုဟင်ဂျာဒုက္ခတွေပဲနေရကိုလွန်လုံချုံချုံနဲ့ဂုံတိတ်ခါရှိရှိပြန်နိုင်ရင်းနဲ့နိုင်ငံသားဖြစ်ခွင့်ရရှိရေးကိုသာအထူးကလိုလားတဲ့အကြောင်း American Chief Site ရိုဟင်ဂျာအရေးဦးဆောင်လှူရှားနေသူဒေါက်တာဝါကဦးတင်က VOA ကိုပြောပါရယ်ကယ်လီဖိုးနီးယားပြည်နယ်ကောင်ဗန်မြို့မှာစနေနေ့ကမြန်မာ American Muslim အစည်းအရုံးကဦးစီးပြီးတော့ပြုလုပ်ခဲ့တဲ့မြန်မာမှာဆက်ပြီးတော့ဖြစ်နေတဲ့လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ခေါင်းစဉ်နဲ့နိုင်ငံတကာဆွေးနွေးပွဲမှာအထူးကပါဝင်ဆွေးနွေးခဲ့သူတဦးဖြစ်တဲ့ American ပြည်အောင်စုရိုဟင်ဂျာအဖွဲ့အစည်းရဲ့ဥက္ကဋ္ဌဒေါက်တာဝါကဦးတင်ကိုမအင်ဂျင်နိုင်ငံဆက်သွယ်မေးမြန်းထားရမှာတော့သူကအဲ့လိုပြောဆိုခဲ့တာဖြစ်ပါတယ်။ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့မေးမြန်းရမှာသူကဆက်ပြီးတော့ခုလိုပြောပါတယ်
။အခုဒုက္ခစီပြန်တော့ဘောကနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာဆိုအားက MOU ဆိုင်လုပ်ထားတာခုနက၈လလောက်ရှိသွားပါပြီ။ဒါပေမဲ့အခုဒုက္ခစီကမပြန်နိုင်သေးဘူး။ဘာဖြစ်လို့မတော့မပြန်နိုင်သေးဘူး။ဒါပါလို့မြန်မာနိုင်ငံဆိုအားကသူတို့ပြန်တော့ဘောအတွက်စင်တင်မရှိသေးတာကျွန်တော်တွေ့ပါတယ်လေအဲတော့ British Foreign Minister တို့ချန်နိုင်ငံကြား Diplomatic တွေကဟိုကိုပွားပြီးကြည့်ပါတယ်အဲ့ဒီလူတွေပြန်ပွားနိုင်ဖို့အတွက်မြန်မာဆိုရက40 settlement လုပ်ထားတယ်လို့ပြဿနာကအဲ့ဒီ40ခုဟာသူတဲ့မူရင်းယူအာဘာမဟုတ်ဘူးသူကဝေးတယ်သူတို့နဲ့အဲ့လူတွေကအဲ့ဒီစက္ကမနေသူတို့အလေမြေတွေသူတို့မလုပ်စားမယ်ဆိုတာပြီးတော့ဒီMOU ဆဲမှာအဲ့ဒါမပါဘူး MOU မှာပါတာကသူတို့ကိုယွာကိုကိုအင်ကိုပြန်ဖနိုင်ဖို့အတွက်ပြီးတော့မြန်မာဆိုရက UNHCR နဲ့ UNDP နဲ့စာချုပ်ချုပ်ထားပါရိုဟင်ဂျာဒုက္ခတွေပြန်သွားနိုင်ဖို့အတွက်သူတို့ရဲ့ settlement သူတို့အခြေချဖို့အတွက်ပြောတာအဲ့တော့ဒါမှအခုတည်းအကောင့်တင်မပေးမပေါ်နိုင်သေးပါဘူးအခု UNHCR နဲ့ UNDP ကဟိုမှာမောင်တော်ဘူးတီတော်မှာယွာတွေမှာကြွားပြီးတော့လေ့လာနေလို့ရှားပါတယ်
အဲ့ဒီမှာမြန်မာအစိုးရဘက်ကထောက်ပြနေတာကကြတော့ဒုက္ခတွေပြန်လာရေးလက်ခံဖို့အစဉ်သေးဖြစ်နေတယ်ပြင်ဆင်ထားတယ်ပေါ့နော်ဒါပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကဒီနှစ်နိုင်ငံသဘောတူညီချက်အရာပေါ့နော်သူတို့ပြောထားတယ်ဒုက္ခတွေပြန်ပို့ရေးအစီအစဉ်မှာပြောထားတဲ့ချက်တွေကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကဆောင်ရွက်မှုမရှိဘူးပေါ့နော်အဲ့ဒီအချိန်ဒီပေါ်မှာဘယ်လိုသုံးသပ်လဲရှင
်ဒီတော့ကဘင်္ဂလားဒေ့ရှ်အစိုးရကပြောတာကဒီလူကပြန်သွားရင်ဘယ်ကိုပြန်သွားမှာမလဲဘင်္ဂလားဒေ့ရှ် Foreign Minister လို့ပြောရဲ UN Mission ပြီးတော့ UK က Foreign Minister ဟိုမှာပြောပြလေးလာတယ်လေလေတော့သူတို့ကိုယ်တိုင်ပြောတာကဒီမှာချက်နေမရှိဘူးရခိုင်ပြည်မှာမောင်းတော့ဘူးတိတော့မှဒီလူတွေဒုက္ခတွေပြန်လာနိုင်ပွက်အတွက်အချက်နေမရှိဘူးလို့ပြောပါလေ
ဒီအခုနိုင်ငံတကာရာသွေးခုံရုံး ICC ကနေပြီးတော့အခုရိုဟင်ဂျာတွေပေါ်အတင်းကျပ်မောင်းထုတ်ခဲ့တယ်ဆိုတော့ကျူးလွန်မှုတွေအတွက်ကိုသူတို့စတင်ပြီးတော့စုံစမ်းတော့မယ်ပေါ့နော်အခုတကယ်ပဲလက်တွေ့မှာ ICC အနေနဲ့ဒီကိစ္စကိုတကယ်ပဲအရေးယူထိထိရောက်ရောက်ဆောင်ရွက်နိုင်မလားဘာဖြစ်လို့လဲဆိုတော့မြန်မာက Rome Statute မှာစာချုပ်ပါဝင်ထားခြင်းမရှိတဲ့အတွက်ဒေါက်တာဝါကဦးတင်ဘယ်လိုသုံးသပ်ပါလဲရှင
်ဟုတ်ကဲ့ဒီ ICC ကိစ္စကဖြေပြဆိုင်ရာဥပဒေနဲ့ပတ်သက်လို့သွားပါမယ်အဲ့တော့သူတို့က expert တွေရှိပါတယ်အဲ့တော့သူတို့က procedure နဲ့ဘာလုပ်တင်တယ်ဆက်လက်ပြီးတော့သွားရပါမလားမသွားဘဲနဲ့ပြဿနာကိုရှင်းရပါမလားအဲ့ဒါကို international expert တွေကသုံးပြရပါမယ်မြန်မာဆိုရလဲသူတို့နဲ့ပူးပေါင်းပြီးတော့ဒီပြဿနာကိုအဲ့ဒီအချိန်မှာရောက်အောင်စ조사ပြီးတော့ဒီပြဿနာကိုအချိန်လိုက်မကောက်ဘူးလားကျွန်တော်တို့က international expert တွေ ICC အရာရှိတွေ international lawyer တွေကပြောပေမဲ့ကျွန်တော်တို့ထင်တာကတော့ဒီပြဿနာကိုအဲ့ဒီအချိန်မှာရောက်ပဲနဲ့ဘဝကြာလူမျိုးကိုခေါ်ပွားပြီးတော့သူတို့ရဲ့ right တွေပေးလိုက်ဖို့အတွက် political right သူတို့ရဲ့အလွတ်ခွင့်ရနဲ့နိုင်ငံသားအစ်စ်အဒီဇာကနိုင်ငံစပေးလိုက်ရင်ဒီပြဿနာရှိနိုင်ပါတယ
်ဟုတ်ကဲ့အဲ့တော့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာပါတဲ့အချက်တွေနောက်သူတို့တိုက်တွန်းထားတဲ့အချက်တွေပေါ့နော်ကျူးလွန်မှုတွေကပြင်းထန်လွန်းတဲ့အတွက်နိုင်ငံတကာဥပဒေအရအပဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်ပေါ့နော်အဲ့စစ်ဗိုလ်ချုပ်တွေကိုစုံစမ်းအရေးယူဖို့ဆိုပြီးပြောလာတဲ့အပိုင်းတွေကိုကြတော့ဘယ်လိုမြင်လဲရှင
် Crime Against Humanity ကိုလောက်တာဘသူလဲဘသူကတာဝန်ရှိပါတယ်အဲ့ဒါအမင်းကအပေါ်ကလာတာလားဒါပေမဲ့ပြင်းနေအသင်းကလာတာလားဒါပေမဲ့ local မျိုးနေကျန်ရင်အစင်္ဂလာအဲ့ဒါစုံစမ်းပြီးတော့ပြင်းတော်ဘလို့ပွားရမယ်ကောက်ပါ evidence ကြည့်ပြီးတော့အချက်အလက်ကိုလေ့လာပြီးတော့မှဘာလုံးတင်းတယ်ဆိုတာပြောရပါမယ်အဲ့ဒါကြောင့်မလို့ကျွန်တော်ကောင်းဆုံးကျွန်တော်ထင်တာကတော့အဲ့ဒီဒီပြဿနာတွေအဲ့လောက်ကြီးမရောက်အောင်စားသိပြီးတော့ပြဿနာကိုမြန်မြန်ရှင်းလိုက်ဖို့စက်မတော်သူလည်းကောက်ပါတယ်မြန်မာနိုင်ငံသူလည်းကောက်ပါတယ်ဒီမိုကရေစီ trend လည်းသူလည်းကောက်ပါတယ်ပြီးတော့ NLD အတွက်လည်းကောက်ပါတယ်
ဆိုလိုတာကအဲ့ဒါဆို ICC တို့ဘာလို့ ਨੇ မြန်မာစစ်ကောင်းဆောင်တွေဘက်ကိုအရေးယူကင်တွယ်ဖို့ဆိုတဲ့အနေထားမှာ Rohingya တွေဘက်ကသဘောမတူဘူးလားဘယ်လိုပုံစံမျိုးလဲရှင
်အဲ့ဒါကခွဲပါလေ Social sector သူရှုလူတွေက Rohingya ချင်းမှာအဲ့ဒါကိုဆက်လက်လုပ်သွားဖို့ပြောပါလေအများစုကတော့ကျွန်တော်ပြီးသလောက်ကျွန်တော်ပြီးသလောက်ကအများစုကတော့ education အလောက်တိရောက်ရင်မကောင်းဘူးဆိုတာသိပါလေသူတို့ကသူ့လေမြေကိုသူတို့နိုင်ငံကိုပြန်သွားချင်ပါလေအာကျွန်တော်သူတို့နဲ့စကားပြောသလောက်သူတို့ကပြန်သွားချင်ပါလေပြန်သွားချင်တော့သူတို့ကခွင့်ရရရင်လူကခွင့်ရပြန်ရရင်နိုင်ငံသားပြူတာမဟုတ်ဘူးလေနိုင်ငံသားဒေသကနိုင်ငံသားအစင်ကိုပြန်ရရင်သူတို့ရဲ့လူချူရရှိရင်သူတို့တော့လုံးဆရာမလုပ်ပါဘူးဒီပြဿနာကိုမြန်မာစွာကကောင်းကောင်းလေ့လာပြီးတော့အမြဲပြင်းရှင်းသင်ပါလေ
မဲအင်ဂျင်နီယာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခုထာမှာတော့မလေးရှားနိုင်ငံမှာဖမ်းမိတဲ့သူနိုင်ငံခြားသားတွေထဲမှာမြန်မာတွေနဲ့ပတ်ဝန်းကျင်အကြောင်းကိုလည်းတင်ဆက်ပေးကြပါတယ်မလေးရှားနိုင်ငံတောင်ပိုင်းစိုက်ဘာကြာယာမြို့နယ်နဲ့မလေးရှားရဲ့မြို့တော်ကွာလာလံပူတို့တဲ့ကပ်ရံမှာရှိတဲ့ဆလန်ကော့ဖီနယ်တွေမှာအထူးစစ်စင်ရေးတွေနဲ့ဖမ်းဆီးခဲ့ရမှာတော့နိုင်ငံခြားသားအလုံးပေါင်းလူ900ကျော်ကိုဖမ်းဆီးမိခဲ့ပါတယ်ဒီထဲမှာလည်းမြန်မာတွေက40ထဲမနည်းကိုဖမ်းဆီးခဲ့မိပါတယ်ထိုင်းချီဆိုင်အဖြစ်ဖြစ်မြန်မာမိုင်းတဲ့တော့အမိုင်းမှာကသတင်းပေးပို့ထားပါတယ
်မလေးရှားနိုင်ငံရဲ့မြို့တော်ကွာလာလံပူနဲ့တိတ်မဝေးလာတဲ့မလေးရှားတောင်ပိုင်းစိုက်ဘာကြားရမှာစက်တင်ဘာလ22ရက်နေ့ကအော်ပရာစီလို့ခေါ်တဲ့စစ်စင်ရေးနဲ့ဝင်ဖမ်းခဲ့ပြီးစက်တင်ဘာလ22ရက်နေ့မှာတော့မြို့တော်ကွာလာလံပူနဲ့ကပ်ရက်ရှိနေတဲ့ဆလန်ကော့ပီနယ်ထဲမှာစစ်စင်ရေးလုပ်ခဲ့တာပါအဲ့ဒီနေရာနှစ်ခုကနေနိုင်ငံခြားသားဥယျာဉ်900ကျော်ကိုဖမ်းဆီးခဲ့ပါတယ်ဒီထဲမှာမြန်မာတွေပါဝင်ကြောင်းမလေးရှားနိုင်ငံမြန်မာတန်ယုံကိုစားပြုပြီးထိသိမ်းရေးစခန်းတွေကမြန်မာတွေကိုအကူအညီပေးနေတဲ့ကိုတီဟမောင်မောင်ကပြောပြပါတယ်
။ဒီရက်ထဲမှာတော့အဲဒီစိုက်ဘာယာယာဘက်မှာတော့အဖမ်းကြီးလေးကြီးကျတော့ဒီရက်ထဲမှာကလာတာလေ။သူကစိတ်ရုံဝင်ထမ်းလာဆိုတော့လူအားတော့နည်းနည်း
ဆိုင်ပါဂျာယာမြို့နယ်အတွင်းကဖမ်းဆီးမှုတွေအတွင်းမလေးရှားလာဝကအရာရှိတွေနဲ့အတူအထူးတိုက်ခိုက်ရေးတပ်ဖွဲ့ဝင်အားလုံးပေါင်း80ကျော်ပါဝင်နေဆိုပြီးမလေးရှားလာဝကကဆိုပါတယ်ဖမ်းဆီးလိုက်တဲ့နိုင်ငံသားအလို့သမား300ရှစ်ဦးထဲမှာမြန်မာနိုင်ငံသား27ဦးပါဝင်တာပါခိတ်သိမ်းခံရတဲ့အလို့သမားတွေဟာကုမ္ပဏီတွေကနေယာယီထုတ်ပေးထားတဲ့လက်မှတ်ဒေတာရှိကြပြီးအထောက်အထားအပြည့်စုံမရှိကြတာတ ကျွန်တော်တို့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတ
那我罗二龙牛，哦，特大比完多少等于几个了？这就慢点就到呗，不加了嘞，不慢点就完了。
ตอนเราเอาเปลี่ยนเอาไม่ใช่มาสั่งจ้าเราเนี่ยมาลูกตัวมาลูกเอ็มจีเจียนเนี่ยปีตุเอียนวันนี้ท่านน่ะลูกตัวมาหนุ่มจ้ามูอุ้ยท่านน่ะเอ็งเนี่ยมาเลเซียมาเตียวเองลูกลูกกันนี่จ้าดูลูกตัวมาบ้างนัดเต็งจ่อสิบีปีช้านี่แล้วนี่เนี่ยมาเลเซียกูอยากตัวอะไรดูดีอาลูกบ้างไม่สวยมาเลเซียนั่งเงี้ยมาเนี่ยมาลูกตัวมางานเต็งแทบไม่ได้สิเลยสบีขึ้นมาถ้าว่าเลยอะไรแทบมาเตียวมาเว้ยนี่ท่านลูกลูกกันนี่จ้าดูดีเต
ားပြီးတော့လေ့လာနိုင်တဲ့အကြောင်းကိုလည်းတင်ဆက်ပေးကြပါရစေ။ပြည်ထောင်စုလန်ဒန်မြို့တော်ကနာမည်ကျော် Knightsbridge ရပ်ကွက်မှာဂျပန်ယဉ်ကျေးမှုပြကန်တစ်ခုကိုမကြာသေးခင်ကပဲဖွင့်လိုက်ပါရစေ။ထူးထူးခြားခြားဆိုလိုပြည်ထောင်စုမှာအဲ့ဒီပြကန်တက်ဟာဂျပန်ယဉ်ကျေးမှုကိုဘလို့မြင်တွေ့ရသလဲဆိုတာကိုတော့ကိုအောင်လင်ဦးကတင်ဆက်ပေးပါလိမ့်မယ်
။လန်ဒန်မြို့တော်ကစတိုးဆိုင်အဟောင်းတစ်ခုကိုဒေါ်လာ18သန်းကျော်အကုန်ကြကန်ပြင်ဆင်မွမ်းမံပြီးတစ်ဖွင့်လိုက်တဲ့ဂျပန်ဟောက်စ်ယဉ်ကျေးမှုပြကန်ကိုတော့ဇွန်လမှာစတင်ဖွင့်လိုက်ပြီးချိန်ကစလို့စတင်မှာလလည်းအထိလာရောက်ကြည့်ရှိသူတသိန်းကျော်ရှိနေပါပြီ။လန်ဒန်မြို့တော်မှာဂျပန်နိုင်ငံကိုရောက်သွားသလိုခံစားနိုင်အောင်ဖန်တီးထားတဲ့ပြကန်ကိုတော့ခေတ်သစ်ဂျပန်နိုင်ငံရဲ့အခြေအနေကိုထင်ရှားဖို့ကြိုးစားထားတဲ့အကြောင်းလဲဗြိတိန်နိုင်ငံဆိုင်ရာဂျပန်သံတမန်ကြီးဆူရိုကာကိုဂျီကပြောပါတယ
် is to show to the world what Japan is and what Japan will be.
ဂျပန်နိုင်ငံဆိုတာဘာလဲဂျပန်နိုင်ငံရှိမှာဘာဖြစ်လာမလဲဆိုတာကဘာကိုပြတာပါကျွန်တော်တို့မှာအနာဂတ်လည်းရှိတာကြောင်းကာလကြာရှည်ရင်ကျိမှုထုံးတမ်းတွေရှိပေမဲ့လည်းအတိတ်ကိုသာပြန်ပြောင်းကြည့်ုံတက်တက်မဟုတ်ပါဘူးစစ်စုပ်ပန်တဲ့အနာဂတ်ဟာတကယ်ကိုအလားအလာကောင်းနေရှိနေတဲ့အတွက်လဲဒီလိုအပေါင်းလက္ခဏာဆောင်တာတွေနဲ့တာယာတဲ့အနာဂတ်မှာပျော်ပျော်ရွှင်ရွှင်နေနိုင်အောင်အားပေးသွားမှာပ
ါ happily
ကစင်တာဟိုင်လမ်းပေါ်ကတုံးတက်အဆောက်အဦမြင်ကြီးထက်မှာတော့အနုပညာလက်ရည်အိမ်သုံးပစ္စည်းနဲ့ဆက်ရှင်ရုံးသုံးပစ္စည်းဆိုဒီဇိုင်းနဲ့နည်းပညာပစ္စည်းပေါင်းစုံကိုတွေ့ရမှာပါဂျပန်နိုင်ငံရဲ့အနုပညာရင်းချင်းမှုတွေနဲ့သက်ဆိုင်တဲ့စားအုပ်တွေကိုလည်းပြကန်းမှာခင်းကျင်းထားပါရဲ့ဂျပန်နိုင်ငံကနိုင်ငံတကာကစိတ်ဝင်စားလာအောင်ဂျိုးပန်းတဲ့အနေနဲ့ရင်းချင်းမှုပြကန်းတွေကိုအမေရိကန်ပြည်တော်စုလော့စ်အိန်ဂျလိစ်မြို့နဲ့ဘရာဇီးနိုင်ငံဆာပေါ်လိုမြို့တွေမှာဖွင့်လှစ်ခဲ့ပြီးတဲ့နောက်တတိယမြောက်ဖြစ်လန်ဒန်မှာဖွင့်လှစ်လိုက်တာပါ
The world is getting closer and closer. No borders. People are visiting each other more and more.
ကဘာကြီးကတပြေးပြေးနဲ့ကျင်းလာပါပြီ။လေကြောင်းမြင်းတွေလည်းမရှိတော့ပါဘူး။လူတွေအပြန်အလှန်သွားလာလေပတ်နေတယ်လို့တခြားရှင်ကျေးမှုတွေကိုလေ့လာသင်ယူဖို့စိတ်ဝင်စားတဲ့လူတွေလည်းပိုများလာနေပါတယ်
။ဂျပန်မျိုးသားခီးသွွားလုပ်ငန်းရဲ့ကိန်းဂဏန်းနေရဂျပန်နိုင်ငံကိုလေပတ်တဲ့ခီးသွွားအရေအတွက်ပြီးတဲ့နှစ်ထဲ28.8 သန်းရှိခဲ့ပြီးဗြိတိန်နိုင်ငံကခီးသွွားအရေအတွက်ကတော့ပြီးခဲ့တဲ့နှစ်ထဲစံချိန်ချိုးလောက်3သိန်းကျော်တိရှိခဲ့တာပါ2020ပြည်နှစ်မှာအိုလံပစ်အားကစားပွဲကိုတိုကျိုမြို့မှာကျင်းပသွားဖို့ရှိနေတဲ့အတွက်လည်းနောက်ထပ်ခီးသွွားတွေတိုးလာနိုင်မယ်လို့မျှော်လင့်ထားပါတယ်။လန်ဒန်ဂျပန်ဟောက်စ်ညွှန်ကြားရေးမှူးချုပ်မက်ကယ်ဟိုလီဟန်ကတော့ထူးထူးခြားခြားပြင်ဆင်ထားတဲ့ပြကန်းမှာဂျပန်ကီမိုနိုတွေလိုတွေ့နေမြင်နေကြပစ္စည်းမျိုးတွေကိုတော့တွေ့ရမှာမဟုတ်ဘူးလို့ဆိုပါတယ်
။ This project has been about 3 to 4 years in the making.
And obviously the Olympics does feature quite largely. But I think there's a bigger motive here, which is about expressing contemporary Japan to a UK audience.
ဒီဝန်တွေကိုလည်းတွေ့ရမှာမဟုတ်ပေမဲ့ခေတ်သစ်ဂျပန်ကိုတွေ့ရမှာပါဒါကတော့ခက်တဲ့ဂျပန်နိုင်ငံအကြောင်းယူကေကပြည်သက်တွေကိုသိပြရမှာပါကိုကြီးတောင်ပုံတွေတွေ့ရမှာမဟုတ်ဘူးလို့ကေရှားမယ်တွေမိဘုံတွေကိုလည်းတွေ့ရမှာမဟုတ်ပေမဲ့ဖြစ်တဲ့ဂျပန်ကိုတွေ့ရမှာပါဆိုတော့နာမည်မှာပဲခင်းချင်းပြသခဲ့တဲ့အနာဂတ်အနာဂတ်လို့အမည်ပေးထားတဲ့ဖျာဝဲကတော့တိုကျိုမြို့တော်ကတို နေရာတွေကိုတော့ကြောက်သားပုံစံပကံလေးနဲ့ပြင်ဆင်ပြီးစာခေးရက်ကိုလည်းတစ်ခုနဲ့တစ်ခုမတူတဲ့ကျွေးပကံလုံးတွေနဲ့တောက်သုံးနိုင်ကြပါတယ်။အာကီယာ7000ကိုတော့လန်ဒန်ဆိုရက်ကွက်မှာဂျပန်7000ဆန်ဖွင့်လှစ်ထားတဲ့စပွန်မှုအာကီယာရှီမူစီကဦးဆောင်ဖွင့်လှစ်ထားတာ
ပါ။တော့ဘုကရာမေဇတ်အာကီယာရက်စတောင်
အကီရာ7000ကိုတော့ကျွန်တော်နာမည်ရှေ့စလုံးနဲ့အမည်ပေးပြီးဖွင့်ထားတာပါတကယ်ကိုထူးခြားတဲ့ဆိုင်ဒီဇိုင်းလို့ထင်ပါတယ်ဒါကလည်းအကြောင်းနှစ်ချက်ရှိပါတယ်တစ်ခုကတော့ကျွန်တော်ရဲ့ဂျပန်အစားအစာတွေဟာလက်ဆက်လှပပြီးအင်မတန်မှအရသာရှိတယ်ဆိုတာကိုသက်သေပြချင်တာပါဒုတိယတစ်ချက်ကတော့အစားအသောက်တင်မကပဲစပွဲကင်းတွေအပြင်ဆင်နေပါဒီနှစ်ချက်ကြောင့်အကီရာ7000ဟာလန်ဒန်မှာတကယ်ကိုထူးခြားတာလို့ထင်ပါတယ်
ပြန်ကန်းကိုစက်တင်ဘာလမှာပဲတွားရောက်လက်ပတ်ခဲ့တဲ့ဗြိတိန်တော်ဝင်မင်းသားဝီလျံကလည်းအကီယာ7000မှာပဲဂျပန်ရွေးရာအစားအစာတွေကိုအားပေးခဲ့တာပါ။တနအီလောက်ပြန်ကန်းကိုလက်ပတ်ချစ်ရှုခဲ့တဲ့မင်းသားဝီလျံကတော့ဂျပန်ဟောက်စ်ပြန်ကန်းဟာရင်ချင်းမှုတွေကိုပေါင်းကူးပေးနိုင်တဲ့နေရာတစ်ခုဖြစ်နေလဲချီချူးပြောဆိုသွားခဲ့ပါတယ်ခင်ဗျာ
။ကောင်းလင်းတင်ဆက်ပေးထားဖြစ်ပါတယ်။ဒီနေ့ခင်တဲ့သတင်းစာတွေကတော့ဒီလောက်ပါပဲရှင်။ဒီနေ့ခင်အတန်းနှိမ့်စီစဉ်ပြီးခြင်းည9:00မှာတော့ VOA ရဲ့ရုံးမြင့်တမ်းကြားစီစဉ်တွေကို Asia 7 ကနေတိုက်ရိုက်ကြည့်ရှုနိုင်တယ်လို့ Democratic မြန်မာအသံ TVB ကလည်းထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုမတ်တင်ကြီးထိုက်ကပြပြပေးပါမယ
်။ American တရားရုံးချုပ်တရားသူကြီးအဖြစ်မြည်တင်သွင်းခံထားရသူ Brett Kavanaugh ကလင်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့တယ်လို့ဆွဆွဲထားတဲ့ Christine Blasey Ford အနေနဲ့လာမယ့်ကြာသပတေးနေ့မှာလွှတ်တော်ကော်မတီရှင်းမှောက်ထွက်ဆိုဖို့သူမရဲ့အကျိုးဆောင်ရှင်းနေတွင်နဲ့အထက်လွှတ်တော်တရားရေးကော်မတီကြားယာယီသဘောတူညီချက်ရရှိသွားပါပြီ။မနေ့စနေနေ့ကနှစ်ဖက်တို့တယ်လီဖုန်းဆက်ဆွေးနွေးပြီးတဲ့နောက်သဘောတူခဲ့ကြတဲ့အကြောင်းမီဒီယာတွေမှာဖော်ပြပါတယ်။ကွန်တီရှင်းမှောက်ကျန်းမာမှုနဲ့ပတ်သက်ပြီးစီကံချက်တွေကိုတော့ဒီကနေ့တနင်္ဂနွေနေ့မှာဆက်ပြီးဆွေးနွေးကြမယ်လို့ခန့်မှန်းထားကြပါတယ်။အီရန်နိုင်ငံနောက်တောင်ပိုင်းကစီးရီးပြအခမ်းအနားလုပ်နေချိန်တိုက်ခတ်ခံရမှုအတွေ့အီရန်သမ္မတကအမေရိကန်ပြည်အောင်စုနဲ့ပင်လယ်ကွေ့ဒေသကအာရဗ်မဟာမိတ်တွေအပေါ်ပြစ်တင်လိုက်ပါတယ်။ဒီတိုက်ခတ်မှုကြောင့်လူ25ဦးထက်မနည်းသေဆုံးခဲ့ရပြီးအနည်းဆုံး80ဒဏ်ရာရခဲ့ပါတယ်။ဒေတာရင်းကကြေးစားနိုင်ငံလေးတွေအလုံးဟာအမေရိကန်ရဲ့အားပေးထောက်ခံမှုနဲ့ယက်တည်နေကြတာလို့အီရန်သမ္မတဟာဆန်ရိုဟာနီကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။တန်ဇန်နီးယားနိုင်ငံမှာပြီးခဲ့တဲ့ကြာသပတေးနေ့ကဗစ်တိုးရီးယားရေကန်ရှိတဲ့ဂရုတင်းမောနစ်မြှုပ်မှုမှာသေဆုံးသူ169ဦးထိရှိလာပြီးမနေ့စနေနေ့တုန်းကတော့အသက်ရှင်ကျန်ရည်သူတဦးကိုကယ်ဆယ်နိုင်ခဲ့တယ်လို့သတင်းတွေမှာဖော်ပြထားပါတယ်။အသက်ရှင်လွတ်မြောက်လာသူကအင်ဂျင်နီယာတဦးဖြစ်တဲ့ Alphonse Charahani ဖြစ်ပြီးသူကမှောက်နေတဲ့တင်းမောရဲ့စက္ကန့်ထဲမှာအလုံးပိတ်ပြီးနေခဲ့တာလို့နိုင်ငံပိုင်မီဒီယာနဲ့တာဝန်ရှိသူတွေကပြောဆိုဖော်ပြကြပါတယ်ရှင်။
သတင်းဒီဇက်ကိုမတ်တကြီးထိုက်ကကြီးညာပေးကြတာပါ။ဒီနေ့နေ့တွေစီရင်ထုတ်လို့ရမှုကတော့ကိုရင်တိုင်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ Voice Design ညာဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ View American တန်ညာပိုင်းမြန်မာဘာသာစင်တွေကိုတော့ည9:00နာရီစင်တိုင်းထိလိုင်းဒိုမီတာ24.25နဲ့51တူကနေတိုက်ရိုက်ဖမ်းယူလာစင်နိုင်ပါတယ်။နားဆင်တဲ့တော်တာရှင်အပေါင်းကိုထူးထူးကျေးဇူးတင်ပါတယ်။ညာပိုင်းစီစဉ်မှာပြန်ဆောင်ပါအောင်ပါရှင်။
This program has come to you from the Voice of America, Washington. Thank you.